အမေရိကန်ပြည်ထောင်စုရဲ့ဘန်နာရေးစနစ်ဟာစိတ်ချရပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့တနင်္လာနေ့မတ်လ13ရက်နေ့မှာမိန့်ခွန်းပြောကြားသွားပါတယ်။အမေရိကန်ဘဏ်နှစ်ခုအချိန်တိုအတွင်းမှာပဲပြိုလဲသွားရလို့နောက်ဆက်တွဲငွေကြေးအကျပ်တဲကြီးလိုက်လာမှာကိုစိုးရိမ်နေကြချိန်မှာပဲအခုလိုမျိုးသမ္မတဂျိုးဘိုင်ဒန်ပြောသွားတာဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့အနှံထားတဲ့ငွေတွေလိုအပ်တဲ့အချိန်တိုင်းမှာဘဏ်တွေမှာရှိပါတယ်လို့လည်းသမ္မတကထပ်ဆောင်းပြောဆိုသွားပါတယ်။ Silicon Valley Bank နဲ့signature ban ဘန်ကြီးနှစ်ခုပြိုလဲသွားပြီးတဲ့နောက်မှာအခုဖြစ်နေတဲ့အရှုပ်ထွေးကိုသူအပြည့်အဝတာဝန်ယူမဲ့အကြောင်းနဲ့ဒီလိုမျိုးအလားတူမဖြစ်အောင်ပို့ပြီးတော့မှကြီးမားတဲ့ဘန်ကြီးတွေနဲ့ပတ်သက်ပြီးစီးမင်းတွေချမှတ်ကြီးကြပ်လှုပ်ဆောင်သွားမယ်လို့လည်းမနေ့ကပဲပြောသွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ခြေဆိုင် Silicon Valley Bank နဲ့ New York ခြေဆိုင် signature ban ကြီးနှစ်ခုမှာအနှံထားတဲ့ငွေတွေအလုံးတနင်္လာနေ့မှာထုတ်သွင်းလို့ရနိုင်မဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမနေ့တုန်းကကြေညာချက်ထုတ်ပြန်ပါတယ် Silicon Valley Bank ဟာအမေရိကန်ပြည်ထောင်စုမှာ16ခုမြောက်အကြီးဆုံးဘဏ်ဖြစ်ပါတယ်ဒေါ်လာဘီလီယံတန်း200နဲ့လဲပတ်နေတဲ့ဘဏ်လည်းဖြစ်ပါတယ် Silicon Valley Bank ပြိုလဲတာကတော့အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာဒုတိယမြောက်အကြီးမားဆုံးဖြစ်ပါတယ်ဒီဘဏ်ကြီးတွေပြိုလဲသွားပေမဲ့အခွန်ပေးပြည်သူတွေဘက်ကဆုံးရှုံးရတာမျိုးဝန်တော့ဝန်ဖို့အဖြစ်ခံမှာမဟုတ်တဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောဆိုနေပါတယ်ဘဏ္ဍာရေးဆိုင်ရာစီးမင်းချမှတ်ထားတဲ့ထိတ်တဲအရာရှိတွေအစည်းအဝေးကျင်းပပြီးတော့ကျယ်ပြန့်တဲ့ဘဏ်စနစ်တစ်ခုလုံးတည်ငြိမ်ရေးဗဟိုဘဏ်ကနောက်ထပ်အရေးပေါ်ချီးငွေထုတ်ပေးမဲ့အစီအစဉ်ကိုလည်းချမှတ်နေပါတယ်ရှင်